မြန်မာစစ်တပ်ဟာလူမျိုးတုံးသတ်ဖြတ်မှုကိုကျွလွန်ခဲ့တယ်လို့ဒီကနေ့တနင်္လာနေ့မှာအမေရိကန်ကတရားဝင်ကြေညာလိုက်ပါတယ်။ဝါရှင်တန်ဒီစီမှာရှိတဲ့ဂျူးတွေကိုအစုလိုက်ကြုံလိုက်သတ်ဖြတ်ခဲ့မှုအောက်မေ့ပွဲပြတိုက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောခဲ့တာဖြစ်ပါတယ
်။ I've determined that members of the Burmese military committed genocide crimes against humanity against
အမေရိကန်ပြည်ထောင်စုဟာလူမျိုးတုံးသတ်ဖြတ်မှုခုနှစ်ခုကိုဆုံးဖြတ်ကြေညာခဲ့ပြီးပါပြီ။ဒီကနေ့ရှိခုပြောက်ပါမြန်မာစစ်တပ်ဟာရိုဟင်ဂျာလူမျိုးတွေအပေါ်လူမျိုးတုံးသတ်ဖြတ်မှုကျွလွန်ခဲ့တယ်လို့ကျွန်တော်ဆုံးဖြတ်လိုက်ပါတယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောသွားခဲ့တာပါ။အမေရိကန်နိုင်ငံရေးဝန်ကြီးဟာပြလိုက်မှာပြထားတဲ့လူမျိုးတုံးသတ်ဖြတ်မှုသို့တောရလန်ပြပွဲကိုလည်းကြည့်ရှုခဲ့ပါတယ်။ဒီလိုကြေညာလိုက်တဲ့အတွက်စစ်ကောင်စီအပေါ်အရေးယူမှုအသစ်တွေချတာမျိုးရှိကြမှာတော့ရှိမှာပါ။ဒါပေမဲ့စစ်ကောင်စီအပေါ်မှာတော့နိုင်ငံတကာဖိအားကတိုးလာမှာဖြစ်ပါတယ်။အခုလိုကြေညာတာကိုလူသားချင်းစာနာထောက်ထားရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့နိုင်ငံတကာဒုက္ခသည်များအဖွဲ့ Refugees International ကကြိုဆိုလိုက်ပြီးရေနံနဲ့သဘာဝဓာတ်ငွေကဏ္ဍကိုပိတ်ဆို့အရေးယူဖို့ဆော်လိုက်ပါတယ်။2019ခုနှစ်ကစစ်တပ်ကရခိုင်မြောက်ပိုင်းကိုစစ်ဆင်ခဲ့ရမှာရိုဟင်ဂျာလူမျိုးတွေပေါ်ဖိနှိပ်တပ်ဖြတ်ခဲ့တာတွေရှိခဲ့တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အပါဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကပြောခဲ့ကြပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမှာလည်းစစ်တပ်ကလူမှုအုံကြွပုံကံမှုကိုဖိနှိပ်ခဲ့ရမှာစီရာဇဝင်းမှုကိုကျူးလွန်ကြောင်းပြောနိုင်တဲ့လောက်ရတွေရှိခဲ့တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမကြာမီကအစီရင်ခံစာတစ်ပေါင်းထုတ်ပြန်ခဲ့ပါတယ်